VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မောင်ပါ။ COVID ကရောဂါကြောင့်ထိခိုက်နေတဲ့လုပ်ငန်းတွေထဲမှာစားတောက်ကုန်တွေကိုထုတ်လုပ်ဖြန့်ချီရောင်းချတဲ့လုပ်ငန်းတွေလည်းပါဝင်ပါရယ်။ New Normal အခြေအနေသင့်ပါ weather တွေကို online ပေါ်ကနေဆက်သွယ်ကြော်ညာပြီးတော့စားတောက်ကုန်တွေကိုအရောက်ပို့ပေးနေရတဲ့ပုံစံဖြစ်လာတယ်လို့မြန်မာနိုင်ငံမှာအစားအသောက်မျိုးစုံကိုထုတ်လုပ်တင်ပို့ရောင်းချနေတဲ့စားတောက်ကုန်လုပ်ငန်းထုတ်လုပ်ရေးလုပ်ငန်းရှင်ဦးမင်းပညာဆန်းကပြောပါရယ်။သူကတော့Hinda Group Holdings ရဲ့အမှုဆောင်အရာရှိချုပ်ဖြစ်ပါတယ်။ COVID ကာလမှာ online ကိုအားကိုးပြီးစားတောက်ကုန်တွေပို့ဆောင်ဖြန့်ဖြူးနေတဲ့ new normal ပုံစံတစ်ကိုဦးမင်းမကြားဆန်းကအခုလိုပြောပြပါတယ်
။ကျွန်တော်တို့မှာအဓိကစားတောက်ကုန်ကကျွန်တော်တို့ distribution ပေါ့နော်။ဖြန့်ချီရေးကိုအဓိကလုပ်ရတာကို။အဲ့တော့ COVID ဖြစ်သွားတာနဲ့ကျွန်တော်တို့ရဲ့ပြဿနာကဒီ stay home တို့ lockdown တို့ဖြန့်ချီရေးလုပ်ရတာခက်သွားတော့ပေါ့။ဒါကတော့လုံးဝဟိုခါတိုင်းသွားနေကြပုံစံလိုက်customer တွေကို PC delivery ပို့မယ်ဈေးရောက်မယ်ဆိုင်ဒီမှာ market သွားမယ်အဲ့ဒါတွေကကျွန်တော်တို့သွားလို့မရဘဲနဲ့ဒါပေမဲ့ကျွန်တော်တို့ကဘာပြန်ချိတ်လဲဆိုတော့ customer တွေကတော့စားဖို့လိုအပ်တယ်ဒီစားတော့ကတော့နေတိုင်းစားနေရတဲ့ PC ဖြစ်တဲ့အတွက်ဒီ PC ကတော့အများတန်းရှိနေတော့သူတို့စားနေမှာပဲဆိုနောက်ဆုံးကျတော့ကျွန်တော်တို့ online နဲ့ချိတ်ရတာပေါ့နော် online နဲ့ဆိုတော့သူတို့ရောက်မဲ့နေရာတွေကိုကိုကဟို internet ကနေတဆင်းတို့မဟုတ်ကျွန်တော်တို့ Facebook Messenger ကမ္ဘာပိစကအမျိုးမျိုးပေါ့နော်အဲ့ကနေမှသူတို့ reach out လုပ်ပြီးတော့ကျွန်တော်တို့သူတို့ ਨੇ online ဆက်သွယ်လုပ်ပြီးတော့အဲ့ဒါကို delivery ကျွန်တော်တို့တွားလို့ရတွားနေရတာပုံစံလေးကတော့အဲ့ဒီလိုပြောင်းသွားတော့ပေါ့
ဆိုတော့ဒီဦးမင်းပညာဆန်းတို့ရဲ့ဒီအစားတောက်ကုန်တွေကများသောအဖြစ်ကဒီစီသွဘူးတွေနဲ့ထုတ်လုပ်ပြီးတော့ဟိုရောင်းချတာမျိုးဆိုတော့အဲ့ဒီလိုမျိုးစီသွဘူးအစားတောက်တွေထုတ်လုပ်တဲ့နေရာမှာရောဟိုဘလို့ new normal အပြောင်းလဲတွေဖြစ်သွားတယ်ဆိုတာလည်းပြောပြပါရှင
့်ဟုတ်ကျွန်တော်တို့အဓိကတော့ခုနကတော့ကုန်ကျန်းကုန်ကျန်းတွေကျွန်တော်တို့ဝယ်ရတဲ့နေရာမှာအရင်လိုမဟုတ်တော့ဘူး။လမ်းကြောင်းတွေပိတ်သွားတယ်အလုပ်လုပ်ရတဲ့နေရာမှာအဲ့တော့တချို့ကုန်ကျန်းတွေကဝယ်ရခက်သွားတော့ပေါ့နော်အဲ့တော့ပစ္စည်းတွေကကျိုးမာတယ်ကျိုးပြီးတော့လောက်ရတယ်ကျိုးဆူဆောင်းရတယ်နောက်အလုပ်သမားတွေကလည်းအများတန်းမှကျွန်တော်တို့ဟိုသူ့တတ်မှတ်တဲ့ပုံစံတိုင်းကျွန်တော်တို့ကသွားရတယ်စိတ်ယုံမှလည်းလူအများကြီးထားလို့မရဘူးတချို့ကလည်းအလုပ်သမားတွေကလည်းအလုပ်တက်လို့ခက်တယ်တချို့ကလည်းပြန်သွားပြီးဟိုလော့ကဒေါင်းဖြစ်ပြီးပြန်လာလို့မရဘူးဆိုတော့ကျွန်တော်တို့အဲ့ဒီအပေါ်မှာအမြင်အကုန်လုံးတော့ကြိုတင်ပြီးတော့စီမံခန့်ခွဲရတာပေါ့အရင်တော့လို့ပုံမှန်တော့မဟုတ်တော့ဘူးအရင်တော့ဆိုအလုပ်သမားတွေ့တူချိန်လာချိန်မှန်လာတယ်ဒါဒါလုပ်မယ်အပပါပါလုပ်မယ်အားလုံးပလန်ချထားတာကိုအဲ့လိုမဟုတ်ဘူးရမယ့်ဟာကိုကျွန်တော်တို့အရင်ကြိုလုပ်ထားတယ်ဖြစ်လာပြီးလုပ်သမားမရှိဘူးမတတ်နိုင်ဘူးအယောဂါတွေ့တယ်ဆိုရင်ကျွန်တော်တို့အဲ့ဒါဆိုနားလိုက်ပြီးရင်ကျွန်တော်တို့ကတခါအဲချီနေကောင်းတယ်ပြန်လှုပ်လို့ရမယ်ဆိုရင်လာနိုင်တဲ့ဆိုရင်လာကုန်ကျန်းတွေကလည်းရမယ်ကုန်ကျန်းရှင်ရရတဲ့ကုန်ကျန်းကိုရင်လှုပ်မရဘူးဆိုရင်အဲ့ကုန်ကျန်းကနောက်မှလှုပ်အဲ့ဒါလိုမျိုးတော့နည်းနည်းလေးစီစဉ်ရတာပေါ့နော်နည်းနည်းတော့အခက်အခဲရှိတယ်ဒါမဲ့လည်းကြာသွားတဲ့ခါကျတော့လည်းဒါလည်းကျွန်တော်တို့ကအဆင်ပြေသွားတာပေါ့အနေထားကတော့အဲ့ဒါလိုဖြစ်သွားတာဟုတ်ကဲ့
ဟုတ်အဲ့တော့စောစောကပြောသလိုဆိုရင်ဒီအကုန်ပစ္စည်းထုတ်လို့ရေးပိုင်းပေါ့နော်အဲ့မှာရောတော်တော်လေးထိခိုက်သွားတယ်လို့ပြောနိုင်လားရှင့်
စီဘွားရရောဟိုစားတောက်ကုန်လေးမှန်ကတော့ထိခိုက်တော့ပေါ့ကျွန်တော်တို့ရောင်းနေကြ volume တွေဖြစ်လာတဲ့ဟာတွေရောင်းရခက်တာတွေကြတော့ကျွန်တော်တို့မှ sales volume နည်းနည်းနေသွားတော့ပေါ့နော်ဒါပေမဲ့လည်းဟိုအဓိကကတော့ဟိုအလုပ်သမားတွေနည်းနည်းထိခိုက်တယ်သူတို့အတွက်တချို့လွန်နန်းတွေကျွန်တော်တို့ short လိုက်ရတဲ့အပိုင်းတွေရှိသွားတော့ပေါ့နော်အဲ့တော့နေထားတော့ရှိပါလား
အခုဒီ covid ဖြစ်လာတဲ့ကာလမှာရောဒီလိုမျိုးစီသွကုန်ပေါ့နော်အစားအသောက်စီသွဘူးနဲ့ထုတ်လုပ်တဲ့အစားအသောက်တွေရဲ့ဝယ်လိုအားပိုပြီးတော့များလာတယ်လို့ရောမြင်ပါလားရှင့
်ဟုတ်ကဲ့ကျွန်တော်တို့အဓိကကတော့ဒီဟို instant food တွေကပိုပြီးတော့ဒီ covid ဖြစ်တဲ့အချိန်မှာလူတွေပိုစားလာတာပေါ့ instant food ဆိုဈေးမသွားချင်ဘူးတခါတည်းဟိုပေါ့နော်မှားလိုက်မယ် ready made ပေါ့ဆိုတော့ဒီ restaurant မှာမှစားလို့မရတဲ့ခါကျဟုတ်ကဲ့ကောက်ကိုအိမ်မှာအမှားလိုက်ပြီးကောက်ကိုချက်စားတဲ့ပုံစံဖြစ်သွားပြီလေအားလုံးကအဲ့တော့ instant food ဆိုတော့ဘလိုပဲအပြင်မှာရှိနေတဲ့အစားအသောက်ပုံစံကိုကျွန်တော်တို့အိမ်မှာစားလို့ရတဲ့ food များတွေကတော့တဖြည်းဖြည်းနဲ့တော့ demand တက်လာမှာပေါ့ဒါကလည်းဟိုကမဖြစ်ခင်ကာလပေါ့နော် covid ဖြစ်လို့ဖွင့်သွားလို့ရှိရင်တော့ဒီ food တွေကတမျိုးပြောပြောင်းသွားလိမ့်မယ်လို့ကျွန်တော်တို့ယူဆတော့
အဲ့တော့ဒီ covid ဆိုတာကလည်းဒီ covid ကရောဂါဆိုတာကလည်းဘယ်တော့အဆုံးသတ်မယ်ဆိုတာလည်းမသိနိုင်သေးဘူးပေါ့နော်ဒီလိုမျိုးရေရှည်ဖြစ်နေမယ်ဆိုရင်တော့ဒီဦးမင်းမညာဆန်းတို့ရဲ့အခုဒီလုပ်ငန်းတွေပေါ့နော်စားတောက်ကုန်လုပ်ငန်းတွေကိုရှေ့ဆက်ဘယ်လိုသွားမယ်ဆိုတဲ့အစီအစဉ်မျိုးတွေရောလှုပ်ထားပါလဲရှင့
်အခုကတော့ကျွန်တော်တို့ကတော့ဒီလိုပဲဖြစ်နေတာပဲ၈လနဲ့တစ်နှစ်လောက်ရှိပြီဆိုတော့ကျွန်တော်တို့ကနည်းနည်းတော့ဟိုဒ ဒီနီယူနော်မယ်ကိုကျွန်တော်တို့ပုံမှန်လေပအောင်ကျွန်တော်တို့စီစဉ်နေရတာပေါ့နော်အဲ့တော့ကိုဗစ်ထောက်ရှောက်ပဲရှိရှိအဓိကဒီမှန်ပဲရှိတဲ့ဒီမှန်ပေါ်မှာမူတည်ပြီးကျွန်တော်တို့အလုပ်သမားတွေကိုကျွန်တော်တို့စီစဉ်သွားတာပေါ့အဲ့တော့ဒီမှန်များလာရင်များတယ်များလာတယ်လို့လျှောက်ပေါ့အဲ့တော့အဓိကကတော့ဒီအစိုးရရဲ့ဒီတန်ကထုတ်ပြန်ချက်ကတော့ကျွန်တော်တို့အရေးကြီးတယ်သဘောကတော့လော့ဒ်ဒေါင်းလု ကျွန်တော်တို့စက်ရုံကလည်းအလုံးမရှိတဲ့အတွက်တချို့ဈေးတွေကကျွန်တော်တို့ကပုံမှန်ပေးနေရတဲ့အနေအထားရှိတဲ့အတွက်ကျွန်တော်တို့လည်းအရှုံးပြတာပေါ့အဲ့တော့ဒါပေမဲ့ဒါတွေကလည်းဟိုဖွင့်လိုက်ပိတ်လိုက်ဆိုတော့ကျွန်တော်တို့ကဖွင့်တဲ့အချိန်မှာလုတ်ပိတ်တဲ့အချိန်မှာခဏခဏအဲ့ဒါလိုဖြစ်နေတော့ပေါ့အဲ့တော့အဲ့ဒီအတိုင်းကိုပဲအခုလုပ်နေတာလေရှစ်လပြည့်ပြီဆိုရှေ့ဆက်ကြရင်လေဒီ လုံးလုံးအားလုံးပွင့်ပွင့်သွားမယ်လို့တော့ကျွန်တော်တို့မယူဆသေးဘူးပေါ့
ညူနော်မအခြေအနေသစ်ပေါ်လိုက်ပြီးတော့လုပ်ငန်းပုံစံကိုလိုက်ပြောင်းနေကြရတာဖြစ်ပါတယ်
အခုအနေအထားပြောရင်တော့စီးပွားရေးကတော့ဟိုးအရင်တုန်းကပုံစံနဲ့မတူဘဲနဲ့ကျွန်တော်တို့ကညူနော်မယ်ဆိုတော့လောက်ရတော့ပေါ့နော်ဒါလဲကာကွယ်ဆေးပေါ်လာပြီးဘယ်လိုမျိုးထပ်ဖြစ်လာအောင်မလဲဆိုတာလဲကျွန်တော်တို့အမြဲတမ်းစောင့်ကြည့်ပြီးတော့အနေအထားတစ်ခုပေါ်မှာပြောင်းလဲပြီးတော့အမြဲတမ်းလုပ်နေရတာ
Grandma အဖွားလက်ရာစိတ်ဟင်းတာ Morning Star စတဲ့အမှတ်တံဆိပ်တွေနဲ့အသင့်စားနိုင်တဲ့အစားအသောက်တွေကိုထုတ်လုပ်ရောင်းချနေတဲ့စားအသောက်ကုန်လုပ်ငန်းထုတ်လုပ်ရေးလုပ်ငန်းရှင်ဦးမင်းပညာစံဖြစ်ပါတယ် COVID ကြောင့်မြန်မာနိုင်ငံမှာဖြစ်လာတဲ့ New Normal အပြောင်းအလဲတစ်ခုထဲမှာအိမ်မှာအလွဲတကူပဲအသင့်စားသုံးနိုင်တဲ့စားအသောက်ကုန်တွေကိုဝယ်ယူစားအသောက်သူတွေများလာတယ်လို့လည်းသူကပြောပါတယ်ရှင်ကျွန်မအစုမြတ်ပါပါ